အမေရိကန်သမ္မတဘရက်အိုဘားမားနဲ့တောင်ကိုရီးယားသမ္မတဘတ်ကင်ဟေတို့ကမြောက်ကိုရီးယားအနေနဲ့နျူကလ ியர் ဆန်းသတ်မှုနောက်တစ်ခုထပ်မလုပ်ဖို့တတိပေးလိုက်ကြပါတယ်။တောင်ကိုရီးယားသမ္မတနဲ့ပူးတွဲလုပ်တဲ့ဒီနေ့သတင်းစာရှင်းလင်းပွဲမှာသမ္မတအိုဘားမားကမြောက်ကိုရီးယားအနေနဲ့နျူကလ ியர் ဆန်းသတ်မှုတကယ်ထပ်လုပ်လာရင်ဘာမှအကျိုးရမှာမဟုတ်ဘူး။ပြင်းထန်တဲ့နိုင်ငံတကာတုံ့ပြန်မှုတွေပဲကြုံရလိမ့်မယ်။နိုင်ငံတကာနဲ့ပိုကင်းကွာသွားအောင်လုပ်လိုက်တယ်လို့ဖြစ်သွားမယ်လို့ပြောလိုက်ပါတယ်
။ With regard to North Korea, the United States and South Korea stand shoulder to shoulder.Both in the face of Pyongyang's provocations and in our refusal to accept
သမ္မတဥပမာပြောတော့တာကအားလုံးဝိုင်းတားနေတဲ့ကြာကမြောက်ကိုရီးယားအနေနဲ့နျူကလ ியர் ဆန်းသတ်မှုလုပ်ပြီးရန်စလာတဲ့ပေါ်အမေရိကန်နဲ့တောင်ကိုရီးယားတို့ကယဉ်ချင်းကလက်ချင်းချိတ်ပြီးတုံ့ပြန်သွားတယ်လို့ပြောသွားတာပါ။ဒါအပြင်သမ္မတဥပမာကတောင်ကိုရီးယားပေါ်ထားတဲ့အမေရိကန်ရဲ့တစ္ဆာတရားကိုဘယ်တော့မှဖျက်မှာမဟုတ်ဘူးလို့ဆက်ပြောခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံဘက်ကနေနျူကလ ியர் ဆန်းသတ်မှုတစ်ခုနောက်တစ်ခုမကြာခင်ထပ်လုပ်တော့မယ့်လက္ခဏာတွေပြလာချိန်မှာသမ္မတဥပမာဟာသူ့ရဲ့အာရှသွားခီးစဉ်အတွင်းဂျပန်ပြည်ဒုတိယအကြိမ်ရောက်လာတဲ့ကိုရီးယားတောင်ကိုရီးယားနိုင်ငံမှာအခုလိုပြောလိုက်တာကမြောက်ကိုရီးယားရဲ့ရန်စမှုကိုတီးခတ်မှာမဟုတ်ဘူးလို့ဆိုလိုက်တာပါ။ဒါအပြင်သမ္မတဥပမာကတောင်ကိုရီးယားနဲ့သူအရင်ရောက်ရှိခဲ့တဲ့ဂျပန်အကြားတမိုင်းကြောင်းဆိုင်ရာတင်းမာမှုတွေရောကြသွားနိုင်ဖို့ကြိုးစားခဲ့ရမှာဂျပန်အနေနဲ့စစ်စင်ရေးထဲမှာကမ္ဘာစစ်ထဲမှာကိုရီးယားမျိုးသမီးတွေကိုမတရားလုပ်ခဲ့တာဟာတကယ်ကိုစိတ်ပျက်ဖို့ကောင်းတယ်။ဒါပေမဲ့ဂျပန်နဲ့ကိုရီးယားနှစ်နိုင်ငံလုံးအနေနဲ့ရှေ့မှာဆက်ဆံရေးပိုကောင်းလာဖို့ကိုလည်းဆက်ကြိုးပမ်းတင်တယ်လို့တိုက်တွန်းခဲ့ပါတယ်။သမ္မတဥပမာကဆက်ပြီးမြောက်ကိုရီးယားအနေနဲ့တော့နျူကလ ியர் လက်နက်တာဝေးပစ်ဒုံးကျည်တွေဖျက်သိမ်းရေးပါဝင်နိုင်ငံတကာကတိတွေကိုလိုက်နာဖို့လိုတဲ့အပေါ်မှာတော့နိုင်ငံတကာမှာအားလုံးကတညီတညွတ်သဘောတူထားကြတယ်လို့သမ္မတဥပမာကဆက်ပြောခဲ့ပါတယ်ခင်ဗျာ။